ဂျပန်နိုင်ငံမှာတော့ဒီအနှစ်90နီးပါးတေတံနဲ့ထောင်ချခံခဲ့ရတဲ့လက်ဝဲသမားဟောင်းကိုအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတော့အမှုကနေတရက်သေးပြန်လွတ်ပေးလိုက်ပါတယ်။အသက်88နှစ်အရွယ်အီဝါအိုဟာကာမာရာဟာဒီ1966ခုနှစ်ကလေးလုံးပြိုင်လူတက်မှုနဲ့ဒီ1968ခုနှစ်မှာတေတံချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီလူသတ်မှုမှာလှုပ်ကြံတက်တဲ့ထောက်သားတွေတွေ့ရှိတာကြောင့်အမှုပြန်စစ်ဖို့2014ခုနှစ်မှာတရားရုံးကဆုံးဖြတ်ပြီးထောင်ကနေသူ့ကိုပြန်မလွတ်ခင်အထိသူဟာအချင်းထောင်မှာ46နှစ်ကြာနေခဲ့ရပါတယ်။ထောင်ကနေပြန်လွတ်ခဲ့ပေမဲ့လို့အမှုကနေတော့တရက်သေးမလွတ်တဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ဆိုပြီးတော့အိုင်ဝါဟိုဟာကာမာရာကဒီဒီဇိုင်းမဲ့မဲ့ပြောဆိုခဲ့ပြီးတော့လူသတ်မှုကနေသူ့နာမည်ကင်းရှင်းအောင်တောက်လျှောက်ကြိုးစားခဲ့ပါတယ်။ဒီမှုကိုပြန်လည်ပြီးတော့ဒီပြီးခဲ့တဲ့နှစ်အောက်တိုဘာလမှာဆစ်ဆီးခဲ့တာပါအမှုမှာတပ်တေ73ခုကိုလှုပ်ကြံပြတ်တာခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ရှီဇိုကာခရိုင်တရားရုံးကဒီကနေ့မှပဲဆုံးဖြတ်ချက်ချပါတယ်ဒီအမှုအခုလိုနှစ်ပေါင်းကြာရှည်နေတဲ့အပေါ်မှာတောင်းပန်ပါတယ်လို့တရားရုံးကြားနာပွဲကိုလာတဲ့အိုင်ဝါဟိုရဲ့ဒီအသက်60ကျော်အမဖြစ်သူကိုတရားသူကြီးကတောင်းပန်စကားပြောပါတယ်တေတံနဲ့အချင်းထောင်ထဲမှာ46နှစ်အချင်းကြားခဲ့တဲ့ဒဏ်ကြောင့်ဒီအိုင်ဝါဟိုဟာကာမာရာရဲ့ကျန်းမာရေးလည်းထိခိုက်ခဲ့ရပါတယ်။သူဟာ1966ခုနှစ်ကသူ့ဆရာနဲ့သူ့ဆရာရဲ့ဒီမိသားစုဝင်၃ဦးကိုတတ်ဖြတ်ပြီးတော့ဂျပန်မျိုးလည်ကသူရဲ့အိမ်ကိုမီးရှို့ခဲ့မှုနဲ့တေတံချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံမှာတေတံချမှတ်ခံရပြီးတော့အမှုကတရက်သေးလွတ်မြောက်ခဲ့တဲ့သူတွေထဲမှာသူဟာ၅ယောက်မြောက်ဖြစ်ပြီးတေတံနဲ့နှစ်အကြာဆုံးထောင်ချခံခဲ့ရသူလည်းဖြစ်ခဲ့ပါတယ်ရှင်။